စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပရောင်းတောင်ကျေးဒီစီမံကိန်းအနီးကမိုးကျိုးပြင်မြောက်ကျေးရွာနဲ့ဆယ်ရဲကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးရွာတွေကိုမီးရှို့တာကျေးရွာသားတချို့ကိုတတ်ဖြတ်တာအပြင်လူငယ်တွေပါဝင်တဲ့အမျိုးသား40လောက်ဖမ်းဆီးခဲ့ပါတယ်ဘုတ်တဘူးနဲ့မနဲ့ကလေးကနေဖမ်းဆီးထားတဲ့ရွာသားတွေကိုပြန်မလွတ်ပေးတာကြောင့်ညပိုင်းမှာတော့နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးလက်ပရောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဟုတ်ခုနကြီးစော်လောက်မှာတော့ဒေသပွဲတွေဖြစ်ကြတယ်။အဲနိုင်ရွက်လောက်တော့ဖြစ်တယ်ပေါ့။ပထမဆုံးဝပေါင်းဖက်ချမ်းကနေမှလက်မကြီးတွေနဲ့ပြစ်တော့ဒီကျွန်တော်တို့ပေါ်ရွာနာကအဲဒီကန်ကျင်းဆိုတာရှိတယ်သူလေခွင်းလို့ပေါ့။အဲကန်ကျင်းကိုလက်မကြီးကြိုက်ကွဲရရှိတယ်အဲ့ဒီမှာအလုံးရာဒီရာသားရီကပ်ပြီးကြတာပေါ့ဗျာအဲ့အတိုက်ကျဲနေတာတော့အဲ့လိုဖြစ်ပြီးတော့နိုင်ဝက်လောက်ကြအောင်တော့အပြန်လာဒီဘက်ကဒီဘက်ကကာကွယ်ရေးတပ်ပြင်းနဲ့ပြစ်ကြရနိုင်ဝက်လောက်ရောက်ကြတယ်ဗျာတိုက်ကျဲဖြစ်တာကတော့အဲ့ကဝေးပြစ်ပြင်းနဲ့ပြစ်ကြတဲ့တဘောပဲဗျာအဲ့ဒီလိုနှစ်ဖက်ရင်ဆိုင်ပြီးတော့အနီးကပ်ဖြစ်တဲ့တိုက်ကျဲမျိုးမဟုတ်ဘူးစစ်တပ်ဘက်ကလည်းဝမ်ပေါင်ကုမ္ပဏီတွေကနေလမ်းပြီးတော့ဒီတုံစွာဘက်ကိုလမ်းပြစ်တယ်အဲ့ဒီဘက်ကဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းသူတို့အဲတဏီယာကနေပေါ့နော်ဒီဝမ်ပေါင်ဆိုင်တဲ့နီးတဲ့သူတို့ပြစ်လို့ရမနေရလောက်ကနေရမ်းပြီးတော့အဲဝမ်ပေါင်ဆိုင်ဘက်ကိုလမ်းပြစ်ကြတာပေါ့
ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မနေ့ပိုင်းကဖမ်းဆီးထားတဲ့ဆယ်တဲကျွာသားတွေကိုတော့ပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ
်ဆယ်တဲကျွာကရွာသားတွေလူ40ဝန်းကျင်လောက်ကိုမြို့သားကြီးကြီးကဲကိုလူ40ဝန်းကျင်လောက်ဖမ်းတယ်ပထမကစဖမ်းတာမြို့သားကြီးတွေပါပါတယ်နောက်ပိုင်းမှာမြို့သားကြီးတွေအကုန်လုံးကိုရွာထဲပြန်လွတ်ပြီးတော့မြို့သားတွေကသူတို့ဟိုဒီကကံဖြစ်ဖန်းရတယ်အမျိုးသားအင်အား40ဝန်းကျင်လောက်ဖန်းခံထားရတယ်ဒါပေမဲ့အခုညနေ9နာရီအခုညပိုင်း9နာရီကျော်လောက်မှာ9နာရီ15လောက်မှာတော့ပြန်ပြီးတော့သူတို့ဒီအမျိုးသားတွေကိုလည်းပြန်လွတ်ပေးလိုက်ပါတယ်ဒါကျွန်တော်တို့ယူဆကတော့အဲဒီတိုကုံဖက်တာတခုခုပေါ့နော်သူတို့ဖိအားတစုံတရာပေးထားတာမျိုးရွာမီရှုတာတွေနဲ့ပတ်သက်လို့လူကတိုင်းနဲ့ပတ်သက်လို့တိုဖက်ကနေမှမလုပ်ပါနဲ့လို့ဒီဆုံးပြများပြေးခလာတော့မဖြစ်ဘူးဗျာဒီနေ့မှမနေ့ကမိုးကျိုးပြင်ရောက်လာကိုဆက်ဆံတယ်လို့မျိုးဒီဆယ်တဲကိုမလုတ်သွားတော့ထူးခြားတွေ့ရတယ်ဗျအဲနောက်တစ်ချက်ကဝမ်ပေါင်းဆက်ကိုဒီဒေသခံတွေဆက်ကပြစ်ခတ်လို့ပြန်လွတ်တယ်မလွတ်ဘူးဆိုတော့အဲ့အပိုင်းကတော့ကျွန်တော်တို့ယူဆလို့မရပါဘူးဒေသဘလို့ကြောင့်လွတ်ပြန်လွတ်ပေးတယ်ဆိုတော့ယူဆလို့မရဘူး
လက်ပလောင်းတောင်ဘက်မှာနှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီဆယ်တဲကျေးရွာဟာလက်ပလောင်းတောင်ကျေးပြီစီမံကိန်းကြောင့်သိမ်းဆည်းခံလိုက်ရတဲ့ကျေးရွာထဲမှာပါဝင်နေပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်လက်နေထိုင်နေတာပါ။ဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်။လက်ပလောင်းတောင်ကျေးပြီစီမံကိန်းကိုစစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝမ်ပေါင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကင်နေတာဖြစ်ပါတယ်ရှင်။